ရခိုင်ပြည်နယ်တွင်းကရိုဟင်ဂျာမွတ်စလင်တွေကိုပြစ်မှတ်ထားတဲ့မြန်မာစစ်ဖက်ရဲ့လှုပ်ရှားမှုတွေကိုရပ်ပစ်ဖို့အမေရိကန်ကတောင်းဆိုလိုက်ပါတယ်။တမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းနဲ့တယ်လီဖုန်းနဲ့ဆက်သွယ်ပြောကြားမှုအတွင်းမှာအမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်ပြီးတော့စိုးရိမ်ပူပန်တဲ့ကြောင်းပြောကြားခဲ့ပါတယ်။ပြည်ပခါရီအဆုံးသက်ရေးမြန်မာအစိုးရရဲ့ချိုးပန်းချက်ကိုစစ်တပ်အနေနဲ့ပံ့ပိုးပေးဖို့တိုက်တွန်းခဲ့ပြီးတော့1992ခုနှစ်မှာဘင်္ဂလားဒေ့ရှ်နိုင်ငံနဲ့သဘောတူညီမှုအရပဋိပက္ခတွေကြောင့်နေရက်ကိုဆုံးခွာထွက်ပြေးခဲ့သူတွေနေရက်ကိုဘေးကင်းလုံခြုံစွာပြန်လာနိုင်ရေးကိုခွင့်ပြုဖို့ကိုလည်းမစ္စတာတီလဆန်ကတိုက်တွန်းပြောကြားခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဟက်သာနူးတ်ကပြောပါတယ်။ဒါ့အပြင်ပဋိပက္ခဖြစ်ပေါ်ရဒေသတွင်းမှာလူသားချင်းစာနာတဲ့အကူအညီတွေပေးနိုင်ရေးအတွက်စစ်တပ်ကိုတိုက်တွန်းခဲ့သလိုသတင်းမီဒီယာတွေလွတ်လွတ်လပ်လပ်သတင်းယူခွင့်ပြုဖို့လိုတယ်လို့လည်းပြောဆိုခဲ့ပါတယ်။လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ဆော့ဆော့ချက်တွေကိုကုလသမဂ္ဂနဲ့လက်တွဲပြီးတော့လွတ်လွတ်လပ်လပ်စုံစမ်းစစ်ဆေးခွင့်ရှိဖို့နဲ့တာဝန်ခံမှုအပြည့်အဝရှိဖို့စတာတွေကိုတိုက်တွန်းခဲ့တယ်လို့လည်းနူးတ်ကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေကစစ်တပ်ဟာသူတို့ရွာတွေကိုမီးရှို့ပြီးရွာသူရွာသားတွေကိုအရမကျင့်တပ်ဖြတ်လူရက်ခဲ့တယ်လို့ပြောပါတယ်။ဒါပြင်သူတို့နေရက်တွေကိုမပြန်နိုင်အောင်မိုင်းတွေထောင်ထားခဲ့တယ်လို့လည်းပြောပါတယ်။ဗုဒ္ဓဘာသာအများစုနေထိုင်တဲ့မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေဟာအခြေခံလူခွင့်တောင်ခံစားခွင့်မရှိဘူးလို့လည်းသူတို့ကပြောပါတယ်ခင်ဗျာ။